ကမ္ဘာမှာတတိယကိုဗစ်အဆိုးဆုံးအာရှမှာတော့အဆိုးဆုံးဖြစ်နေတဲ့အိန္ဒိယနိုင်ငံမှာကိုဗစ်ပိုးထွေးသူသစ်ဒီနေ့96,492ဦးနောက်ဆုံးတွေ့ရှိခဲ့ပြီးတနင်္ဂနွေလုံးပိုးထွေးသူပေါင်းကလည်း 3.4 တန်းကျော်သွားပါပြီ။လူဦးရေ 1.4 ဘီလီယံအထိရှိတဲ့အိန္ဒိယဟာအခုကမ္ဘာမှာကိုဗစ်ကူးစက်မှုအများဆုံးနိုင်ငံဖြစ်သွားပါပြီ။ဒါအပြင်နောက်ထပ်သေဆုံးသူဒီနေ့1021ယောက်ရှိတာမို့သေဆုံးသူပေါင်းကလည်း62,550အထိတက်လာနေပါပြီ။တောင်ကိုရီးယားမှာလည်းလူချင်းခက်ခွက်ခွာနေဖို့တင်းကျပ်ထားတဲ့ကြားကဒီနေ့323ပိုးထပ်တွေ့ခဲ့ပြီးအခုလိုရာဂနန်းတွေဆင့်16ရက်သက်တိုက်ညင်လာနေကြတာစုစုပေါင်းပိုးတွေ့သူ19,400အထိရှိနေပါပြီ။နောက်ထပ်သေဆုံးသူ9ဦးရှိတာကြောင့်စုစုပေါင်းသေဆုံးသူကလည်း322ဦးရှိသွားပါပြီ။အခုနောက်ထပ်ရောဂါပိုးကူးစက်သူအများစုဟာလူနေထူထပ်တဲ့စိုးမျိုးတွေကဖြစ်ပြီးအဓိကအဖြစ်ခရစ်ယာန်ဘုရားရှိခိုးကျောင်းတွေစားသောက်ဆိုင်တွေကျောင်းတွေနဲ့လူတွေစုနေကြတဲ့အပတ်မဲ့အင်ယာတွေမှာဖြစ်ခဲ့တာပါဒီကဲ16ရက်အတွင်းပိုးတွေလူနာသစ် 4,630 အထိတိုးလာတာမို့ဆေးရုံတွေမနိုင်ပါကိုလည်းစိုးရိမ်နေကြပါတယ်မလေးရှားနိုင်ငံမှာတော့ကိုဗစ်ကာကွယ်ချင်းချုပ်ရေးကန့်သတ်ချက်တွေကိုဒီနှစ်အကုန်အထိထပ်တိုးလိုက်တာမှာနိုင်ငံကြားခီးတယ်ကန့်သတ်မှုလည်းပါသွားပါတယ်မလေးရှားဝန်ကြီးချုပ်မူဤတီရစင်ကကမ္ဘာမှာကိုဗစ်ကူးစက်မှုမြင့်မားလာနေချိန်တိုက်ပြည်ထဲမှာထိန်းထားနိုင်ပေမဲ့ကွက်ကြားကွက်ကြားပိုးတွေ့နေတာမို့အခုလိုကန့်သတ်ကြပါလို့ရုပ်မြင်သံကြားကနေမေကွန်းပြောခဲ့ပါတယ်မလေးရှားမှာပိုးတွေ့သူပေါင်း 9,000 ကျော်လာပြီးသေဆုံးသူက125ဦးရှိနေပါတယ်ဩစတြေးလျမှာတော့ရောဂါပိုးကူးစက်သူနောက်ထပ်94ဦးဗစ်တိုးရီးယားပြည်နယ်မှာထပ်တွေ့ခဲ့ပြီးထပ်သေဆုံးသူကလည်း18ဦးအထိဒီနေ့ရှိခဲ့ပါတယ်ဒါပေမဲ့နှစ်လအတွင်းပထမဆုံးနေ့ဖြစ်ပိုးတွေ့သူတွေရာဂနဲ့အောင်စကြလာတာပါခင်ဗျာ